င်္ဂလာပါဦးကျော်စံသာရှင
်မင်္ဂလာပါနော်ဒီ
ဒီမကြသေးခင်ကရုရှားသမ္မတပူတင်ရဲ့ဒီအာရှခီးစင်ပေါ့နော်ဒါဘယ်လောက်ထိအေးပါပါလဲဘယ်လောက်ထူးခြားပါလဲ
သူအေးပါပါတယ်ထူးခြားပါတယ်အထူးသဖြင့်သွားတဲ့ရုရှားနိုင်ငံအတွက်ကအဲဒီသူရောက်ရှိခဲ့တဲ့မြောက်ကိုရီးယားနဲ့ဗီယက်နမ်တို့အတွက်ကစိတ်ပြီးတော့အေးပါတယ်သူတို့တွေအတွက်အများကြီးအကျိုးကျေးဇူးဖြစ်ထွန်းနိုင်တဲ့ခီးစင်ဖြစ်ပါတယ်သမ္မတပူတင်တို့အတွက်ဒါဟာစီရေးအရာကနိုင်ငံရေးစံတပန်ဆက်ဆံရေးအရာကအများကြီးအမျက်ထုတ်တဲ့လက်မထောက်နိုင်တဲ့ခီးစဉ်လို့ပြောမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဒေသတွင်းနိုင်ငံတွေနဲ့သူရဲဆန်းကျင်ဘက်ဖြစ်တဲ့အမေရိကန်ပါဝင်အနောက်စုနိုင်ငံတွေတက်သိပ်ပြီးတော့ဂရုတစိုက်ဒါငကလေးဆန်ပြဖြစ်ပြီးတော့စောင့်ကြည့်ရမယ့်အခြေအနေဖြစ်သွားပါတယ်။ဒါဟာကမ္ဘာနိုင်ငံတကာရဲ့နိုင်ငံတကာဆက်ဆံရေးအင်အားချိန်ခွင့်ညာကိုနော်နည်းနည်းပြောင်းပြန်ဖြစ်သွားနိုင်ကြလားပေါ့လေတစ်ဖက်ဆောင်နှင်းဖြစ်သွားနိုင်ကြလားဆိုသူတို့အများကြီးထိတ်ညှိဖို့အတွက်ကြိုးစားရမယ်ခီးစဉ်ဖြစ်တယ်လို့ပြောမှာပါရေဘူးရအဖြစ်တော့
သူကအရင်မြောက်ကိုရီးယားကိုသွားခဲ့တာပါဆိုတော့နှစ်ပေါင်း20ကျော်အတွင်းမှာရုရှားသမ္မတတရားကိုအနေနဲ့မြောက်ကိုရီးယားကိုပထမဆုံးတာသွားတာပေါ့လေအဲ့တော့ဒီပေါ်မှာအဓိကနောက်ွယ်ရအကြောင်းရင်းကဘာဖြစ်ပါမလဲ
အဓိကဆိုတော့သူကနောက်ွယ်လို့တော့မပြောဘူးသူပေါ်ပေါ်ထင်ထင်ပဲပြောကြတယ်ခါတာကကွယ်ရေးကိစ္စကအဓိကပါပဲရုရှားနဲ့မြောက်ကိုရီးယားဟာစီအေးကာလာတုန်းကအတူတူလက်တွဲပြီးတော့တိုက်ခိုက်ကြတဲ့ခွဲမရတဲ့နိုင်ငံတွေပေါ့လေအဲဒီစီအေးနောက်ပိုင်းမှာဆက်တွေလောက်မရှိကြတော့ဘူးဆိုပေမဲ့အခုလူခဲသဘောတူညီရဟာစီအေးကာလာနောက်ပိုင်းမှာအထူးကြဆုံးသမိုင်းမှတ်တမ်းစိုက်ထူးခြင်းတဲ့သဘောတူညီရဟာ landmark pact ဆိုပြီးတော့နိုင်ငံတကာသုံးသပ်သူတွေကပြောကြပါတယ်အဓိကသူတို့သဘောတူတာတနိုင်ငံကျူးကျော်ခံရရင်နောက်နိုင်ငံဝင်ရောက်ကူညီရေးသူရရင်ငါ့ကိုရိုက်လို့ခံစားမယ်ဆိုတဲ့ဘောမျိုးပေါ့လေတန်းသူဆက်ဆံမယ်ဆိုတဲ့ဘောဖြစ်ပါတယ်။အဲ့ပြီးတော့လက်နဲ့အပြန်လှန်ကူညီတာရုရှားကမြောက်ကိုရီးယားကိုမြောက်ကိုရီးယားအဓိကလုပ်ချင်နေတဲ့ nuclear ရော missile ဆိုဒီစံတမှုတဲ့နည်းပညာတွေစီးပွားရေးအထောက်ပံ့တွေပေးမယ်။တချိန်ထဲမှာလည်းမြောက်ကိုရီးယားဘက်ကရုရှားမှာအဓိက Ukraine type စီးပွားရေးအတွက်လိုအပ်နေတဲ့ munitions တွေပေါ့လက်နဲ့ခံရတဲ့သူတို့အများအများထုတ်လုပ်ပေးနိုင်ဆိုတော့နိုင်ငံတော်တက်ကောက်ရဲ့အကျိုးစီးပွားရှိပါတယ်။တစ်ချိန်တည်းမှာပဲရုရှားသမ္မတပူတင်ကအဲ့ဒီမြောက်ကိုရီးယားခီးစဉ်တစ်ချောင်းလုံးမှာအမေရိကန်ကလည်းပဲပြင်းပြင်းထန်ထန်ထိုးနှက်ပြီးတော့ဆုတ်ချပြီးတော့ပြောဆိုခဲ့တာတွေ့ရပါတယ်။အမေရိကန်ဟာဒါဗိုလ်ချုပ်စိုးမိုးရေးဝါဒီဖြစ်တယ်။အင်အားသုံးပြီးတော့နိုင်ငံငယ်တွေကို90%လုံနေတဲ့ကမ္ဘာမှာအဲ့လိုအနိုင်လုံနေတဲ့ဆရာမျိုးသူကအများကြီးဆုတ်ချသွားပါတယ်ဆိုတော့အဓိကအဖြစ်မြောက်ကိုရီးယားကလည်းဖြစ်ရင်ကာကွယ်ရေးပဲပေါ်ပေါ်ထင်မဲ့သူလုပ်တယ်။ဒါအဲကာကွယ်ရေးနောက်ကမှစီးပွားရေးလည်းအများကြီးပါတာပေါ့လေသူကအခုဒီပြင်းမှားရရှိရဆိုတော့သူတို့နှစ်နိုင်ငံလုံးအတွက်ကတော့မဟာမိတ်ကိုခိုင်မာပြန်လည်စိုက်ထူလိုက်နိုင်တယ်ဆိုတဲ့သဘောပါပဲ။ဒါပေမဲ့တန်ကိုရီးယားဘက်ကပေါ့လေအဲလိုနိုင်ငံတွေကကိုရီးယားကျွန်းဆွေရဲ့တည်ငြိမ်မှုနဲ့ငြိမ်းချမ်းရေးအတွက်ပူပြီးတော့လာဟာပြဿနာဖြစ်လာနိုင်တယ်ဆိုပြီးတော့တစ်ဖက်ကလည်းစိုးရင်စရာဆူရင်ရပါတယ
်။အဲဒီသမ္မတပူတင်ရဲ့မြောက်ကိုရီးယားခီးစဉ်နဲ့ဗီယက်နမ်ခီးစဉ်ကရောဘာကွာခြားပါလဲ
။စောစောပြောခဲ့သလိုမြောက်ကိုရီးယားခီးစဉ်ဟာအဓိကစစ်ရေးကာကွယ်ရေးဖြစ်တယ်။ဗီယက်နမ်ခီးစဉ်ကစန်တမန်ဆက်ဆံရေးနဲ့နိုင်ငံရေးကိစ္စပူပြီးတော့အသံနဲ့လို့ပြောရင်မှားမယ်မဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့မြောက်ကိုရီးယားကိုရုရှားခေါင်းဆောင်သွားတဲ့ဟာနှစ်နိုင်ငံလုံးကအပေခံနိုင်ငံတွေပဲ two parallel states သူရသူတို့သူတို့ချင်းချင်းသတင်းလွေတွေဒါပုံပဲတဲသွားရတာသိမထူးဆန်းပေမဲ့ဗီယက်နမ်ဟာမြောက်ကိုရီးယားနဲ့မတူဗီယက်နမ်ဟာအမေရိကန်နဲ့လည်းဆက်ဆံရေးကောင်းကောင်းမွန်ရှယ်တရုတ်နောက်ပြီးတော့တခါဂျပန်ဩစတြေးလျအိန္ဒိယစတဲ့နိုင်ငံတွေနဲ့လည်းသူကောင်းကောင်းမွန်နဲ့ဆက်ဆံရေးရှိတယ်။တရုတ်သမ္မတဆိုရင်ပြီးခဲ့တဲ့တစ်နှစ်ကျော်ကသွားခဲ့တယ်နောက်ပြီးတော့သမ္မတဘိုင်ဒန်လည်းပဲမနှစ်ကသွားခဲ့တယ်ဗီယက်နမ်ကိုဆိုတော့အဲ့ဒီအင်အားကြီးနိုင်ငံနှစ်ခုရဲ့ကောင်းဆောင်ကြီးနဲ့သူတွေ့ပြီးတော့အခုမကြခင်မှာပဲသူတို့ရဲ့ပြိုင်ဘက်လို့အမေရိကန်ရဲ့အဓိကပြိုင်ဘက်လို့ဖြစ်တဲ့ရုရှားသမ္မတကိုတွေ့ရဆိုတော့ဗီယက်နမ်အနေနဲ့ဗီယက်နမ်ဘက်ကကြည့်မယ်ဆိုရင်ပေါ့လေသူဟာနိုင်ငံတိုင်းနဲ့ဆင်မြအောင်ဆက်ဆံနိုင်တယ်ဆိုတဲ့သဘောသူတို့ကတော့သူတို့ရဲ့တန်တမာဆက်ဆံရေးကိုသူတို့အနာပိုင်တွေကတော့ဒါဘင်ဘူးဒီပလိုမစီပဲသူတို့ဝါဘင်လိုပဲပေါ့သူတို့ဟာထင်းပြီလို့ရတယ်ပေါ့လေတစ်ဖက်သက်တမဟုတ်ဘူးဆိုတာကိုသူတို့ပြသတယ်လို့သူကဘုန်းကြီးဝင်ကြောစွာပြောပါတယ်ဒီရုရှားဘက်ကလည်းပဲရုရှားဟာစောစောပြောသူအပေခံနိုင်ငံတွေနဲ့ US ဆက်ဆံနေတာမဟုတ်ဘူးဗီယက်နမ်လိုဂုံတကရှိရဲ့တမတ်တမတ်ရှိရဲ့နိုင်ငံနဲ့လည်းငါတို့ဆက်ဆံရေးထူထောင်နိုင်တဲ့ဆူရောပြသတဲ့သဘောဖြစ်တဲ့အတွက်ကြောင့် နိုင်ငံတကာဆက်ဆံရေးမှာရုရှားအတွက်အပြတ်ထွက်လို့ပြောရမှာပါ။တို့ပေမဲ့အမှန်တကယ်ဆန်းစစ်ကြည့်ရင်စေးကာလာရုံကလည်းပဲမြောက်ဗီယက်နမ်ပေါ်လေအဲ့ဒါမြောက်ဗီယက်နမ်ဟာရုရှားနဲ့အတူတူတွဲပြီးတော့တိုက်ခိုက်ကြတယ်။မြောက်ဗီယက်နမ်ဒီရုရှားနိုင်ငံရဲ့ဆိုဗီယက်ပြည်ထောင်စုအရအဓိကအစ်တောင်အရှာမှာခြေကုပ်စခန်းဖြစ်ခဲ့တဲ့နေရာပါ။အဲ့ဒီနောက်ပိုင်းမှာပါဗီယက်နမ်နိုင်ငံပေါင်းစည်းပြီးတော့နည်းနည်းဒါဗီယက်နမ်ရဲ့နိုင်ငံရဲ့ဝါရပြောင်းပြီးလောက်ဒီစီရေးတွေပါလေမှုမရှိဘူးသူကဆက်ဆိုင်တော့မပြတ်တော့ခဲ့ဘူးဆိုတော့အခုခါမှာတော့သူတို့ပြန်ပြီးတော့ပေါင်းစည်းလာတယ်စီရေးတော့မပြောဘူးသူတို့နှစ်နိုင်ငံကြားချုပ်ဆိုတာစာချုပ်ပေါင်းဆင်ခုစီရေးပေါ်ပေါ်ထင်းနေအဲ့ဒါအကုန်လုံးစီးပွားရေးပူပေါင်းဆောင်ရွက်မှုပါပဲနောက်ပူပြီးအရေးကြီးတာတစ်ခုကတော့ဒီဗီယက်နမ်နိုင်ငံဟာတောင်တရုတ်ပင်လယ်မှာသူတို့ရဲ့ရေနံတူဖို့ရေးတွေပါလေလုံနေတဲ့ကိစ္စတွေရှိတယ်အဲ့မှာရုရှားအကူအညီပါတယ်ဆိုတော့တောင်တရုတ်ပင်လယ်မှာလည်းပဲကျန်တဲ့နိုင်ငံတွေအတိအကျတရုတ်ပြည်နဲ့တဖက်ဆောင်နေလို့မရဘူးဒါရုရှားရှိနေတဲ့ဆိုတဲ့သဘောဖြစ်တယ်ဆိုတော့စဉ်းစားကြရပါလားမဲ့ဗီယက်နမ်အတွက်လည်းမျက်ထွက်သလိုရုရှားအတွက်လည်းပဲတန်တမာဆက်ဆံရေးအဖြစ်ငါတို့ဟာဘုံဒီကရှိတဲ့နိုင်ငံမဟာမိတ်တွေရှိရဲဆိုတော့ပြသလိုက်ခြင်းဖြစ်ပါတယ်
အဲ့တော့ဒီအခုသမရပူတင်ရဲ့မြောက်ကိုရီးယားကိုသွားတဲ့ခရီးစဉ်ကဒီလက်ရှိယူကရိန်းအရေးကိုကြတော့ဘယ်လိုရိုက်ခတ်လာနိုင်မှာလဲ
အများကြီးထောက်ပံ့ဖြစ်တာပေါ့ပူတင်အတွက်ကတော့တကယ်တော့ယူကရိန်းကိုအနောက်နိုင်ငံတွေကပုံအောင်ပြီးတော့ထောက်ခံအပြေးနေကြတယ်ချိန်မှာလက်နက်ကောင်ငွေကြေးတော့ထောက်ခံအပြေးနေရုရှားကိုဒီလိုထောက်ခံအပြေးမဲ့နိုင်ငံတွေကသိနေပါတယ်အဓိကအဖြစ်အီရန်ရှိမယ်အခုမြောက်ကိုရီးယားရှိမယ်မြန်မာနိုင်ငံတို့ကလည်းရှိမယ်ဆိုတော့အခုမြောက်ကိုရီးယားနဲ့ပေါ်တင်သဘောတူစာချုပ်ချုပ်ပြီးတော့မြောက်ကိုရီးယားကလည်းပဲဝင်တိုက်မယ်ဆိုတဲ့သဘောတူညီချက်ရှိရဲဆိုတော့ရုရှားကတခုခုငါတို့ကိုတိပါလာပြီးဝင်တိုက်လာပြီးလို့ပြောခိုင်းရင်မြောက်ကိုရီးယားပဲဝင်ပြီးတော့တိုက်မဲ့သဘောမျိုးသဘောတူညီခဲ့ကြတာဖြစ်တယ်သိခိုင်ပါတယ်နောက်ပြီးတော့မြောက်ကိုရီးယားပံ့ပိုးပေးမဲ့ခရမ်းမီရောက်တွေဟာအများကြီးရုရှားမှာလိုအပ်နေတယ်ဆိုတော့ယူကရိန်းစစ်ပွဲကိုရုရှားကပြန်ပြီးတော့တာရှိခုခံနိုင်မယ်အပြည့်ပြတ်နိုင်သွားမယ်လို့တော့ဘယ်ဘက်ကမှပြောလို့မရသေးတဲ့အခြေအနေပါသို့တော်လည်းပဲမြောက်ကိုရီးယားနဲ့မဟာမိတ်ဒီလိုခိုင်ခိုင်မာလှုပ်လိုက်ခြင်းအပြင်ရုရှားဟာပို့ပြီးတော့ခံနိုင်ရည်ရှိမယ်ဆက်လက်ပြီးတော့တိုက်ပွဲဝင်နိုင်တဲ့အခြေအနေရှိသွားမယ်လို့ယူဆရပါတယ
်။ဒီတော့ဒီလိုမြောက်ကိုရီးယားနဲ့ရုရှားနဲ့ပို့ပြီးတော့ဟိုဆက်ဆံရေးနီးကပ်လာတာတရုတ်တို့ဂျပန်တို့နောက်အရှေ့အာရှတို့အရှေ့တောင်အာရှတို့နိုင်ငံတွေမှာရောဘယ်လိုရိုက်ခတ်လာနိုင်လဲ
။အရေးကြီးဆုံးကတော့အဲကိုရီးယားကျွန်းဆွယ်ရဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအဲ့မှာတစ်ဖက်ဆောင်နဲ့ဖြစ်သွားနိုင်တယ်ပေါ့။အစကတည်းကသူတို့အများအားဖြင့်ပဋိပက္ခဖြစ်တာတောင်နဲ့မြောက်ကိုရီးယားဆိုတော့အခုလိုဖြစ်လိုက်တဲ့အတွက်ကြောင့်မြောက်ကိုရီးယားရဲ့ရန်စမှုတွေနိုင်တဲ့စီးရင်လုံမှုတွေပုံများလာမယ်ဆိုပြီးတော့ဒီဘက်ကတွေးမှာပဲအဲ့ဒါကြောင့်ပူတင်သွားပြီးရဲ့နောက်တနေ့မှာပဲတောင်ကိုရီးယားဆိုင်ရာရုရှားသံမကြီးကိုတောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးကဆင့်ခေါ်ပြီးတော့ဒါမြောက်ကိုရီးယားကိုခင်ဗျားတို့သိမမြောက်ပင်နဲ့ဆွေးသတိပေးတဲ့စကားပြောတယ်လို့သတင်းထဲမှာတွေ့ပါတယ်ဆိုတော့ဒီဘက်ကတောင်ကိုရီးယားဘက်ကဘယ်လောက်ဆိုးရင်တည်းလဲဆိုတာကိုချက်ချင်းပေါ်နေကြပါတယ်အလားတူဆိုတော့ဂျပန်တို့ဆိုလဲမြောက်ကိုရီးယားဘုံဆန့်ရင်တော့မစ္စိုက်ကဂျပန်တို့တောင်ကိုရီးယားတို့ကအဓိကတာဂက်တို့ဖြစ်နေတော့သူတို့ကအဓိကထားပြီးဆိုးရင်မှာဖြစ်ပါတယ်ဆိုတော့တရုတ်ဒီပင်လင်းတရုတ်ကလည်းပဲရုရှားနဲ့မြောက်ကိုရီးယားနဲ့စီးရဲမဟာမိတ်ဖွဲ့ရင်သူမပါကြည့်ဘူးသူဟာရုရှားယူကရိန်းကိုကြွကြော်လာလဲပြင်းပြပြသားသားကြီးထောက်ခံတဲ့ကုညင်ဆွဲတရုတ်ပေါ်လျံဘယ်တော့မှမနေဘူး။နောက်ပူပြီးထင်ရှားတာသူကသမ္မတပူတင်မကြသေးခင်ကတရုတ်ကိုရောက်လာတုန်းကတရုတ်ကတဆင့်မြောက်ကိုရီးယားကိုဆက်မသွားပါနဲ့လို့တရုတ်ကတားခဲ့တယ်။ဒါကြောင့်ဗတ်တရုတ်ကဘာပြလဲဆိုတော့ကျွန်တော်ခင်ဗျားတို့ရဲ့ရုရှားနဲ့မြောက်ကိုရီးယားတရုတ်သုံးဝင်းဆိုင်မဟာမိတ်မဟုတ်ဘူးဆိုတော့ပြတ်သားလိုတဲ့သဘော။အဲပူတင်ကိုခင်ဗျားဒီကနေပြီးတော့တရုတ်ကတဆင့်ရောက်ခဲ့ကိုမသွားပါနဲ့သူကသူသီးရသွားရင်သွားဆိုတဲ့သဘောဆိုတော့ဒီကိုနိုင်ကြတာကိုချင်းချင်းချင်းစဉ်းစားမယ်လို့ထင်ပါတယ်အဲ့ခေစားကိုဆိုတော့ကြံတဲ့နိုင်ငံတွေကတော့အဲ့လိုတည်ငြိမ်ရေးပေါ့လေတစ်ဖက်ဆောင်ရင်းဖြစ်သွားလိမ့်မလားဆိုတော့စိုးရင်စိတ်တွေဖြစ်ကြပါပဲအဓိကကြပါတယ်အ
ဲ့တော့မြန်မာနိုင်ငံနဲ့လည်းရုရှားကနီးကပ်တဲ့ဟိုတန်တမန်ဆက်ဆံရေးရှိပါတယ်ဆိုတော့အခုလိုမြောက်ကိုရီးယားနဲ့ရုရှားနဲ့ဒီလိုဆက်ဆံရေးရအောင်အရှိတောင်အာရှမှာတော့အထူးသဖြင့်မြန်မာနိုင်ငံအတွက်ပေါ်ရုရှားမှာဒီမြန်မာနိုင်ငံမှာရုရှားရဲ့အကျိုးစီးပွားတွေနဲ့ဆက်ဆက်နိုင်ပါလ
ားဆက်ဆက်ပါတယ်အဓိကအဖြစ်ကမြန်မာကတော့စိတ်သက်တက်ကြွတော့မှာပေါ့လေသူတို့တကအားတက်ရှာငါတို့ရဲ့အဓိကအကူအညီပေးနေရုရှားနိုင်ငံဟာ နော်ကိုရီးယားနဲ့သဘောတူညီမှုရတော့သူတို့ True Sam ဖို့မှာမဟုတ်ဘူးဒါပေမဲ့ Vietnam တို့ကကိုသွားနိုင်လိုက်ကြတာအထူးကြမဟုတ်ဘူးရုရှားဟာငါတို့မြန်မာနိုင်ငံကိုဆက်ဆံတာလည်းပဲအပယ်ခံနိုင်ငံချင်းချင်းမလို့ဆက်ဆံတာမဟုတ်ဘူးသူကနိုင်ငံတကာကလူယူသေးရှင် Vietnam တို့လည်းဆက်ဆံနေရပဲဆိုပြီးတော့ပြသလိုက်တဲ့တည်းသူတို့ကတော့ artist ကြီးဖြစ်ပါတယ်ဒါဖြစ်မြန်မာနိုင်ငံကဘာရောက်မလာခဲ့ဘူးလဲဆိုလို့စဉ်းစားကြရလဲစီးတော့ဒီညမှာမြန်မာကိုလိုင်းလည်းမထူဘူးမြန်မာအပေကနိုင်ငံပဲမြောက်ကိုရီးယားနဲ့တော့မထူဘူးမြောက်ကိုရီးယားမှာလူလူဆန့်ကျင်တဲ့တိုက်ပွဲတွေမရှိဘူးမြောက်ကိုရီးယားအစိုးရကိုမြောက်ကိုရီးယားပြည်သူတွေကလည်းလူလူလားရှိနေတဲ့နိုင်ငံဖြစ်တယ်မြန်မာနိုင်ငံမှာကျတော့မြန်မာစစ်ကောင်စီကိုပြည်သူလူထုကနေကဆန့်ကျင်နေရဆိုတော့အဲ့လိုမြောက်ကိုရီးယားကိုအသီးအမှတ်ပြုသူတွေရုရှားကမြန်မာနိုင်ငံစစ်ကောင်စီကိုအဲ့လောက်ကြီးအသီးအမှတ်ပြုဘူးသူကလက်နဲ့ဝယ်တဲ့လူဖောက်တဲ့လောက်ပဲသဘောထားပြီးတော့သူကဆက်ဆံတယ်လူချင်းတာတောက်မယ်သူတို့လူတာပြေးမယ်အဲ့ဒီသဘောမျိုးဒါကြောင့်စစ်ကောင်စီအကြီးကြီးကမြန်မာနိုင်ငံကနေပြီးတော့ရုရှားကိုလည်းအစကတည်းကသွားခဲ့တာစုစုပေါင်း6ကြိမ်ရှိပြီးဟိုရုရှားကောင်းဆောင်သမ္မတပူတင်ကတေဝင်ဘယ်လုံးကမှဒီခေါ်စွန်းနေချင်းကျူစရာမရှိဘူး East Asia Forum မှာလုတဲ့အခါမှာသာလေသူ side line ပေါ်လေစီဝေးပြင်ပမှာခဏတွေးခဲ့တာဖြစ်တယ်ဆိုတော့သူတို့ကတလောက်ထိမြန်မာနိုင်ငံတို့ဘာလို့လှောက်တိရောရုရှားဘက်ကတန်းနူထားပြီးတော့ဆက်ဆံနေလို့တော့မတွေးရပါဘူး။ဒါ့ပေမဲ့မြန်မာနိုင်ငံအတွက်ကတော့အတက်နေမှာပေါ့သူတို့ကတော့ဆက်ပြီးတော့ကူညီရမယ်လို့
ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်
။ဟုတ်ပါဘူး။